ရခိုင်ပြည်နယ်မှာလက်နက်ခံပဋိပက္ခတွေကြောင့်ဒေသခံတွေထိခိုက်ဒဏ်ရာမှုတွေကြုံနေရသလိုနောက်ထပ်ထွက်ပြေးနေရသူတွေတိုးလာနေတဲ့ရှင်တွေကိုပြောရှင်ပါတယ်ကျွန်တော်တက်နိုင်ပါအခုရပိုင်းတွင်တိုက်ပွဲတွေကြောင့်ရသေးတောင်မျိုးနဲ့အမျိုးနယ်တွေကဒေသခံတွေဟာဘေးလွတ်ရာကိုဆက်လက်ထွက်ပြေးနေရတာအခုဆိုရင်ထောင်ထဲရှိနေပါပြီအမျိုးနယ်ဒလက်အုပ်စုဘက်မှလည်းတပ်မတော်ကနေမြေရှင်းလင်းရေးအတွက်ဒေသခံတွေကိုထွက်ခွာပေးဖို့ပြောဆိုခဲ့ပြီးနောက်တိုက်ပွဲတွေဖြစ်ပေါ်နေတာကြောင့်အခုရပိုင်းတွင်မှာစစ်ဆောင်ဦးရေပို့တိုးလာနေတယ်လို့စစ်ဆောင်ဒုက္ခသွေးတွေကိုကူညီနေတဲ့အမျိုးနယ်ကကိုမျိုးလင်ကပြောပါတယ်
ဒီအမျိုးနယ်တလဲအောင်စုနတ်မောစုရောမှာပေါ့နော်အဲ့ဒီနတ်မောစုရောကိုမရှိတဲ့စုရသားတွေကိုတပ်မတော်ကနေပြီးတော့စုရမှာမနေချင်နဲ့ဆွဲပြီးကြဆွဲကြဆိုတဲ့အခါဆွဲပြီးရမှာပေါ့နော်ဆုံးပြီးရမှာပေါ့စုရမှာမနေရဘူးဆိုတော့အဲ့ဒီကောလန်ဖောက်တာပေါ့လန်ဖောက်တာကတော့စစ်ခဏရရနေပြီလေစစ်စစ်ရဲ့အထိအနောက်ဆုံးဖောက်ပြီးဆွဲပြီးရမယ်ဆိုတာပေါ့တပ်မတော်ကလာပြီးနှုတ်မိတ်နဲ့အမိတ်ပေးတယ်ပေါ့နော်အနောက်ဆုံးကအေးနတ်မောစုရောပေါ့လေနှစ်ကြီးတွေလည်းလည်းဒီကြရောက်တော့လည်းဥတည်တယ်ဘုံနောက်ဆုံးဥတည်ရရတဲ့အနေထားတွေရောက်တယ်ဘုံနောက်ဆုံးကအဲ့ဒီပတ်ဝန်းကျင်မှာလည်းတပွဲတွေမကံမကံဖြစ်နေတယ်ဘုံနော်အဲ့ဒါကြောင့်ဒီရက်ပင်းမှာစိတ်ကြီးဆောင်တွေကနေရက်ကိုကြွားဆောင်ပြီးဆွေးပြေးကြတယ်ဘုံ
လက်ရှိရှင်တီအမျိုးနယ်အတွင်းမှာဒုက္ခသည်2000နီးပါးအထိရှိနေပြီအစိုးရကဖွင့်ပေးထားတဲ့စစ်ချောင်းစခန်းတွေမှာနေထိုင်ကြသူတွေရှိသလိုတခြားဆွေမျိုးအိမ်တွေမှာနေထိုင်ကြတာလည်းရှိပါတယ်အမျိုးဘော်ကပေးပဒုံဒုက္ခသည်စခန်းမှာတော့ဒီအပိုင်းတွင်စစ်ချောင်းဥယျာဉ်တွေတိုးလာတာကြောင့်စားဝတ်နေရေးခက်ခဲနေတယ်လို့စခန်းတာဝန်ခံဦးတန်ရှူကပြောပါတယ
်ပထမပိုင်းကတော့ကျွန်တော်တို့လူ200တော့300နီးပါးရှိတယ်ကျွန်တော်တို့ကအဆင်ပြေကြတော့ဒီရက်ပိုင်းမှာကျွန်တော်ဒီဒီဘက်နှစ်ပတ်အတွင်းမှာပဲလူဦးရေကတစ်ဆကျော်မြင့်တယ်ပါတော့အခုဆိုလူဦးရေကျွန်တော်တို့၆ဟာကျော်သွားပြီပဲဘယ်လိုစခန်းမှာလဲ။အဲ့တော့အဲ့ဒီလူတွေကလောလောလက်တလောစီစဉ်ရတာကျွန်တော်တို့မှာခက်ခဲတော့တွေ့တာပေါ့။နေဆိုင်စရာ၆ဦး။နောက်ကျွန်တော်တို့အခြေခံစားတဲ့ကောငွေရုပ်တက်သူစီစားပေါ့လေ။အဲ့ဒါကြီးတော့တော်တော်လေးခက်ခဲတွေ့တာပေါ့။ညတာပြီးတော့စားရတာပေါ့။တော်တော်ကျန်တာ။
ရခိုင်ပြည်နယ်ရတိတော်မြို့နယ်ကကြောက်တန်းချေရွာအောင်စုနီတပ်မတော်ကစစ်စင်ရေးတွေဆင်နွှဲဖို့ရှိတဲ့အတွက်ဒေသခံတွေတင်းရှောင်ဖို့ညွန်ကြွချက်ကိုပြန်လည်ရုပ်သိမ်းလိုက်ပေမဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာကြောင့်ဒေသခံတွေဆက်လက်ထွက်ပြေးနေရစေဖြစ်ပါတယ်စစ်ဆောင်ဦးရဲ့ရုပ်တရက်တိုးလာတာကြောင့်အကူအညီတွေလိုအပ်နေတယ်လို့လည်းဒုက္ခသည်တွေကိုကူညီနေသူကိုဘက်ကာကပြောပါတယ
်အာတိုးတော့ဗျာတပွေနဲ့စစ်ဆောင်ကတယ်လီဗီဇင်တွေတိုးလာတာကျွန်တော်တို့ကဒီမှာသူတို့မိုးကိုဆောင်တောက်ဝေဖို့နေဖို့ထိုင်ဖို့တားဖို့ပောက်ဖို့ကတော့အဆက်ကြီးဖြစ်နေရပါတယ်နော်
လက်နက်ကန်ပဏိပက္ခတွေကြောင့်အရသားတွေထိခိုက်မှုတွေဒုက္ခတွေတွေထွက်ပြေးနေရတဲ့ရှင်နေတယ်ပေါ့ကုလသမဂ္ဂနဲ့မြန်မာနိုင်ငံခြေဆိုင်အမေရိကန်ကနေဒါ UK နဲ့ဩစတြေးလျတန်ယုံတွေကစိုးရိမ်တဲ့သဘောထားတွေထောက်ပြန်ပြီးနောက်မှာပဲရခိုင်ပြည်နယ်မှာနေနေရှင်းလင်းရေးအတွက်ဒေသခံတွေဘေးလွတ်ရာတင်းရှုံဖို့ညွှန်ကြားချက်ကိုပြည်နယ်စိုးရွားကပြန်ရုပ်သိမ်းခဲ့တာပါညွန်ချက်ချက်ကိုပြန်လည်ရုပ်သိမ်းလိုက်ပေမဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေစေဖြစ်ပါတယ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကလည်းရခိုင်နယ်ချင်းပြည်နယ်တွေမှာအပြစ်အခက်ရပ်ဆိုးဖို့နဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးတွေအဆုံးသတ်ဖို့ကိုလည်းဂျနီဗာမြို့မှာအင်ကာနေကကျင်းပတဲ့လူခွင့်ရေးကောင်စီညီလာခံမှာတိုက်တွန်းခဲ့တာပါနိုင်ငံတကာအကူအညီပေးရေးဖွဲ့20ကလည်းရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပက္ခတွေကြီးထွားလာနေတာကြောင့်စစ်နယ်ရခါပြက်လက်မှုနဲ့အိုးရင်ဆုံးခါရတဲ့ရှင်တွေပို့ဆိုးလာမှာစိုးရင်ကြောင့်လည်းအင်ကာနေမှာပဲပူးတွေးကြေညာချက်တစ်စုံထုတ်ပြန်တတိပေးထားပါတယ်ကျွန်တော်အသက်နိုင်ရခိုင်ကနေတတိပေးပို့ထားတာပါ